မြန်မာနိုင်ငံမှာကိုဗစ်ရောဂါကာကွယ်ထိန်းချုပ်ရေးအတွက်အိမ်မှာနေဖို့နဲ့အသွားလာအပါအဝင်ကန့်သတ်ထားတာတွေကိုအရင်ဒီလကုန်ကနေအခုရှေ့လဒီဇင်ဘာလလယ်အထိဒီရောဂါထိန်းချုပ်ရေးအစိုးရထိပ်ဆုံးကော်မတီကမနေ့ကသက်တမ်းတိုးလိုက်ပါတယ်။ဒီအိမ်မှာနေဖို့ကန့်သတ်ထားတဲ့ထဲမှာအဓိကအဖြစ်များဆုံးရန်ကုန်တိုင်းကမြို့နယ်အများစုအဓိကအဖြစ်များခဲ့တဲ့ရခိုင်ပြည်နယ်နဲ့နောက်အဖြစ်များလာနေတဲ့မန္တလေးပဲခူးအေရီတိုင်းတွေနဲ့မွန်ပြည်နယ်တို့ကမြို့တချို့ပါဝင်မြို့စုစုပေါင်း84မြို့ပါဝင်ပြီးအလုံးနဲ့ကျန်းမာရေးကလွဲရင်အပြည့်မထွက်ကြဖို့ညွှန်ကြားထားပါတယ်။အခုလိုဒီဇင်ဘာ15ရက်နေ့အထိကိုဗစ်ဆိုင်ရာမျိုးသားစင်ဘူကော်မတီကထပ်မံသတင်းတိုးထုတ်ပြန်ရတဲ့အပေါ်ဒီလူနာတွေကိုအဖြစ်အများဆုံးရန်ကုန်မှာကင်တွယ်စီမံနေရတဲ့ရန်ကုန်စစ်ရုံးကြီးရဲဘော်ကုသမှုဌာနကဒေါက်တာမမော်ဦးက
မိန်ကြော်ညာစာတွေကိုမကြာခဏထုတ်နေရခြင်းအားလည်းပဲတဖြည်းဖြည်းနဲ့ရိုးမြဲရိုးအီလာသလားလို့ကလေးရမထူးတော့သလိုမျိုးများတင်နေတာတကယ်တော့ဒီအားတွေကိုလိုက်နာလိုက်ခြင်းအပြင်အများကြီးထူးတယ်ဟုတ်တော့လူနာရီအတွက်နဲ့ဒီရောက်ရှိလာတဲ့လူနာရီရဲ့ရောဂါရာသွေးနေမေးဘလို့ကူတာလဲစုံစမ်းကြည့်တဲ့အခါမှာလူစုလူဝေးနဲ့ပတ်သက်နေတဲ့ကိစ္စတွေအများကြီးရှိတယ
်အခုလိုလိုက်လာဖို့တိုက်တွန်းလိုက်ချိန်မှာကိုဗစ် -19 ရောဂါကူးစက်သူသစ် 1,344 ဦးမနေ့ကထပ်တိုးပြီးသေဆုံးသူကလည်း22ဦးထပ်တိုးခဲ့တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ည7နာရီကထုတ်ပြန်ခဲ့ပါတယ်ဒီထုတ်ပြန်ချက်အရသေဆုံးသူတွေထဲမှာ18ဦးကယောဂအခမ်းရှိသူတွေဖြစ်ပြီးစစ်ဆေးတက်ခွဲနမူနာပေါင်း 18,924 ခုကိုစစ်ဆေးခဲ့တဲ့ထဲကအခုလိုတွေ့ရှိကအခုချိန်ထိစုစုပေါင်းတက်ခွဲနမူနာပေါင်း 13,300 ကျော်စစ်ဆေးခဲ့ပြီးပါပြီခင်ဗျာ